န်တက်ကီပြည်နယ်ကစီးနေလွတ်တော်အမတ်မစ္စတာမစ်မက်ကွန်နယ်ကမြန်မာဖွဲ့စည်းပုံမှာပြင်ဆင်ဖို့လိုအပ်တဲ့အဓိကအချက်၄ရပ်ကိုပြင်ဆင်ဖို့ကြေညာချက်တရထုတ်ပြန်ပြီးမြန်မာအစိုးရအကြီးအကဲတွေကိုလည်းမြစ်တာရက်ခံကြောင်းဖော်ပြလိုက်ပါတယ်။ကြေညာချက်ထဲကအဓိကအချက်၄ချက်ကိုတော့အန်ကယ်ဦးကျော်စန်းသားကရှင်းပြပေးပါအောင်ရှင်
။ပထမအချက်ကတော့စစ်တပ်ကိုပြုပြင်ရမယ်။အဓိကအဖြစ်စစ်တပ်ကိုအရသာအုပ်စုမှုလဲအောင်မှထားရမယ်။ဒီလိုမထားနိုင်တဲ့အတွက်မြောက်ကိုရီးယားနဲ့အဆက်အသွယ်လုပ်တဲ့ပြဿနာတွေကချင်းတိုင်းရင်းသားအင်အားစုနဲ့ဆက်ဆံရေးမပြေလည်တာတွေအပါအဝင်ကြံတိုင်းရင်းသားတွေနဲ့ပြန်လည်တင့်မြန်ရေးနှောင့်နှေးနေတာတွေဖြစ်ရတယ်လို့လည်းသူကထောက်ပြထားပါတယ်။ဒီအပြောင်းလဲအတွက်အမေရိကန်ကလုံမဲ့အခုစီစဉ်နေတဲ့စစ်တပ်ချင်းဆက်ဆံရေးဆိုတာကိုလည်းသူကထောက်ခံတယ်လို့ဆိုပါတယ်။လူခွင့်လေးစားဖို့ဥပဒေလိုက်နာဖို့ကိစ္စတွေမှာလေ့ကျင့်ပေးရမယ်။သို့တော်လည်းပဲလက်နက်တပ်ဆင်ပြီးတော့စစ်ပညာသင်ကြားလေ့ကျင့်ပေးရေးကိုတော့အလော့တကြီးမလုပ်သင့်သေးဘူးလို့စနေရကပြောထားပါတယ်။နောက်အရေးကြီးတာတစ်ခုသူထောက်ပြတာကတော့မြန်မာနိုင်ငံမှာစစ်တပ်ဆိုတာဟာတဲ့လွတ်လပ်ရေးမရခင်ကတည်းကနိုင်ငံရေးမှာပါဝင်လာခဲ့တဲ့အဖွဲ့အစည်းဖြစ်တယ်တဲ့။ဒါကြောင့်ဒီလိုပြုပြင်ပြောင်းလဲရေးလုပ်လိုက်ခြင်းဟာတိုင်းပြည်အတွက်အကျိုးရှိပါတယ်ဆိုတာကိုစစ်တပ်ကောင်းကောင်းသဘောပေါက်အောင်မလုပ်နိုင်ဘဲနဲ့တော့မြန်မာနိုင်ငံမှာခိုင်မြဲတဲ့ပြုပြင်ပြောင်းလဲရေးတစုံတရာဖြစ်လာနိုင်မှာမဟုတ်ဘူးလို့လည်းသူကဆိုထားပါတယ်။နောက်နံပါတ်2အချက်ကတော့လူထုအနေနဲ့သူတို့ရဲ့ခေါင်းဆောင်ဖြစ်စေခြင်းသူကိုသူတို့လွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရစေရမယ်။ဖွဲ့စည်းပုံကဘယ်သူဘဝကိုသမရအဖြစ်ရွေးခံခွင့်မရှိစေရဘူးဆိုတာမတားမထားရဘူးလို့လည်းသူကပြောပါတယ်။ဒီချက်ကိုပြင်ရမယ်လို့သူကအဓိကဆိုတာပါ
။ဒါကတော့ဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်အောင်ကန့်သတ်ထားတယ်ဆိုတဲ့အချက်ကိုပြင်ရမယ်ဆိုတဲ့သဘောပေါ့နော်
။ဟုတ်ပါတယ်။ဒါပေမဲ့သူကတော့ဒေါအောင်ဆန်းစုကြည်လို့နာမည်တက်မထားပါဘူး။ဒီချက်ကိုမပြင်ရင်2015ရွေးကောက်ပွဲကိုလည်းကဘာကအယုံကြည်ရှိလိမ့်မယ်မဟုတ်ဘူးလို့ပဲသူကထောက်ပြထားတာဖြစ်ပါတ
ယ်။ဒါကတော့နံပါတ်2အချက်ပေါ့လေ။၃နဲ့၄ကိုလည်းပြောပါအောင်ရှင
်။နံပါတ်၃အချက်ကတော့တရားစီရင်ရေးလွတ်လပ်ခွင့်ရရှိအောင်ဖန်တီးဖို့ပါပဲ။လောလောဆယ်မှာမြန်မာနိုင်ငံမှာတရားစီရင်ရေးမနိုင်ဟာအုပ်ချုပ်ရေးတနည်း executive policy အုပ်ချုပ်ရေးမနိုင်ရဲ့လက်အောက်ကလွတ်လပ်ခြင်းမရှိဘူးလို့ဆိုထားပါတယ
်။အစိုးရအာဏာပိုင်တွေကတရားရုံးတွေအပေါ်မှာဩဇာတက်ရောက်မှုရှိနေတယ်ဆိုတဲ့သဘောပေါ့
။ဟုတ်ပါတယ်။တခါအာဏာ၃ရပ်ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးဆိုတဲ့ဒီအာဏာ၃ရပ်ဟာသီးခြားလွတ်လွတ်လပ်ထားရှိရမယ်။တကိစားဟာတစ်ခုနဲ့တစ်ခုထိန်းကြီးစောင့်ကြည့်ဖို့အတွက်သာမကလူတူးချင်းစီရဲ့အခွင့်အရေးကိုကာကွယ်ရေးမှလည်းပဲအထူးအရေးပါတယ်လို့သူကဆိုပါတယ်။နောက်နံပါတ်၄အချက်ကတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုဖွဲ့စည်းပုံအခြေခံဥပဒေမှအကာအကွယ်ပေးထားရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးတွေငင်းငင်းချမ်းချမ်းစုပေါင်းပါဝင်ပေါင်းစည်းရေးဟာအကြီးမားဆုံးစိန်ခေါ်မှုတရားလို့သူကဖော်ပြထားပါတယ်။
အခုကရောဒီတိုင်းရင်းသားတွေရဲ့အခွင့်အရေးဆိုတာကိုဖွဲ့စည်းပုံမှာကာကွယ်ပေးမထားဘူးလားရှင်
။ပုံစံအဖြစ်ကတော့ဖက်ဒရယ်နိုင်ငံတွေမှာလို့ဇယားတွေခွဲပြီးတော့ဒီဇယားမှာပါတဲ့အနာရက်တွေကဘိုးအစိုးရလုပ်ပါဒီဇယားမှာပါတဲ့အနာရက်ကပြည်နယ်အစိုးရတွေကလုပ်ပါဆိုပြီးတော့ခွဲထားပါတယ်။ဒါပေမဲ့လည်းပြည်နယ်အစိုးရဆိုတာကိုကိုနှိုက်ကပြည်နယ်လူထုစံတာတဲ့ဘိုးအစိုးရရဲ့အကြီးအကဲသမ္မတရဲ့သဘောနဲ့ခန့်ရမယ်။ဆူရက်ဒဘော်ရီတခါစီးပွားရေးလုပ်ငန်းဆောင်ရွက်တဲ့နေရာမှာလည်းဘ ഹു ကချုပ်ကန့်မှုတွေသိမ့်များနေတယ်စသဖြင့်ပေါ့ဗျာအချက်တွေကအများကြီးရှိနေပါတယ်နောက်ဆုံးအနေနဲ့ကတော့ဖွဲ့စည်းပုံဥပဒေဆိုတာပြင်ဆင်ရမလွယ်ပါဘူးတဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံကလည်းပြင်ရခက်တဲ့ဥပဒေတစ်ခုပါသို့တော်လည်းပဲတဖြည်းဖြည်းနဲ့သူတို့ပြင်လာနိုင်ခဲ့ကြတာပဲတဲ့ဒါကြောင့်မြန်မာနိုင်ငံအတွက်လည်းပဲအခု2015ရွေးကောက်ပွဲမတိုက်မီကာလဟာအင်မတန်ကောင်းတဲ့အခွင့်အခါကောင်းဖြစ်ပါတယ်ဒီအခွင့်အခါကိုအမိအယာစုကင်ပြီးတော့ဖွဲ့စည်းပုံကိုသူအကြံပေးတဲ့အတိုင်းပြင်ကြပါလို့လည်းပဲမြန်မာနိုင်ငံအကြီးအကဲတွေကသူကမြစ်တရဲခံထားပါတယ်မသင်ကြီးထရေ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အန်ကယ်ဦးကျော်စန်းသားရှင်ဒီအထက်လွတ်တော်အမတ်မစ်မက်ကွန်နဲဟာဆိုရင်မြန်မာဒီမိုကရေစီထွန်းကားရေးအတွက်ဒီဇိုင်းမမတ်ဦးဆောင်ချိုးပန်းလာခဲ့တဲ့အမေရိကန်နိုင်ငံရေးသမားကြီးတဦးလည်းဖြစ်ပါတယ်